မြန်မာနိုင်ငံကပြည်ပခါတွေကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေကိုအရေးပေါ်လူသားချင်းစာနာမှုအကူအညီပေးနိုင်မှုနဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရောက်ရေးကိစ္စတွေကိုထိုင်းနိုင်ငံသားရေးဝန်ကြီးနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးတို့ဆွေးနွေးခဲ့ကြပါတယ်။ဝါရှင်တန်ကိုရောက်နေတဲ့ထိုင်းနိုင်ငံသားရေးဝန်ကြီးလည်းဖြစ်ဒုတိယဝန်ကြီးချုပ်လည်းဖြစ်တဲ့ပန်ပရီဘဟီတာနူခါနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်တို့ကမနေ့ကတွေ့ဆုံစဉ်မှာအခုလိုဆွေးနွေးခဲ့ကြတာပါ။ဒေတာရင်းကမ္ဘာအရေးကိစ္စတွေအပြင်ပုံမှန်ဆိုးဝါးလာနေတဲ့မြန်မာနိုင်ငံအခြေအနေဖြည့်ရှင်ရေးထိုင်းနဲ့အာဆီယံနိုင်ငံတွေရဲ့ကျိုးပတ်မှုတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမှတွေ့ဆုံဆွေးနွေးခဲ့ကြတဲ့ကြောင့်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကမနေ့ကနေဆွဲနဲ့ကြေညာချက်ထုတ်ပြန်ထားပါသေးတယ်။မြန်မာနိုင်ငံရေးသက်ဆိုင်ရာအဖွဲ့အစည်းအလုံးပါဝင်တဲ့ဆွေးနွေးပွဲတွေပေါ်ပေါက်လာဖို့မတရားဖမ်းဆီးခံရသူတွေလွတ်မြောက်ဖို့အကြမ်းဖက်မှုတွေအဆုံးသတ်ဖို့ကိစ္စတွေလည်းဆွေးနွေးတဲ့အထက်မှာပါဝင်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံသားရေးဝန်ကြီးပန်ပရီဟာအမေရိကန်ပြည်ထောင်စုကိုမလာရောက်ခင်ပြီးခဲ့တဲ့သတင်းဘက်ကပဲထိုင်းနယ်စပ်မဲဆောက်မြို့ကိုတွားရောက်ပြီးတော့မြန်မာဒုက္ခသည်တွေအတွက်လူသားချင်းစာနာတဲ့အကူအညီပေးကိစ္စတွေကိုလေ့လာခဲ့ပါသေးတယ်။ထပ်ခရိုင်မှာမြန်မာဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးရေးလုပ်ငန်းတွေကိုဒီလအတွင်းနှစ်နိုင်ငံပူးပေါင်းစတင်မယ်ဆိုပြီးတော့လည်းပြောဆိုထားပါသေးတယ်။